Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်း2019ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းကီလိုမီတာ2425 3252နဲ့လိုင်းလတ်190ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ပြထိုက်ပါနောက်ဆုံးချော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါပြီအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းလိုက်ပြီလို့မြောက်ကိုရီးယားကဒီကနေ့ကြေညာပါတယ်နိုင်ဂျီးရီးယားကျောင်းသူလေး80ချော်တို့ကတော့ဘိုကိုဟာရမ်အစွန်းရောက်တဲ့လက်ထက်ကနေပြန်လည်လွတ်မြောက်လာပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလာမယ့်ရက်ပိုင်းတွေအတွင်းကျင်းပဖို့ရှိတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးစူးစမ်းနေကြပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်နိုင်မှာမဟုတ်ပါဘူး
။ဒီမှာတစ်ခေါက်ဒီမှာတော့သူတို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ပြီးတော့တရားစီရင်ကြောခဲ့တယ်။ဒါနဲ့ဒီညီလာခံစင်ပါခါမျိုးဆက်တဲ့မှာဒီစာရေးဘောထားတွေကတော့လည်းပါလာတယ်။စာရေးဘောထားတွေကလည်းရတဲ့အပိုင်းတွေတွေ့ရတယ်။
TNL တမှုဘုံမှုချုပ်တာဖုံးကျော်ပြောကြားသွားတာပါသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွှားထူးခြားဆန်းများသတင်းအစီအစဉ်ကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ကပြောပြမှာဖြစ်ပါတယ
်နောက်ဆုံးချော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေတာမှာနိုင်ငံတဝန်းမဲပေးနေကြပါတယ်ပြင်သစ်ခေတ်သမိုင်းမှာအခြေတင်ငင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေထိုင်မလားဒါမှမဟုတ်လည်းဥရောပသမ္မတကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောကြပါတယ်အလို့အကန့်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအကြော်သမ္မတရွေးကောက်ပွဲမှာတော့ဥရောပသမ္မတကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါဒီကနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကြောက်ယူထားတဲ့စစ်တမ်းတွေအရတော့အီမန်နျူအယ်မက်ခရွန်ကထောက်ခံမဲ63ရာခိုင်နှုန်းနဲ့ထောက်ခံမဲ38ရာခိုင်နှုန်းလောက်ပဲရထားတဲ့မရင်းလက်ပန်ကိုပြပြသားသားအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်သမရလောင်းတို့တို့လည်းဒီကနေ့မှာတနင်္လာနေ့မဲပေးခဲ့ကြပြီးသတင်းထောက်တွေလည်းပတ်လည်ဝိုင်းနေပါတယ်။လက်ရှိသမရဖရန်ဆွာအော်လန်လည်းဒီကနေ့မဲပေးပြီးပါပြီ။သမရလောင်းတို့ဖြစ်တဲ့မရင်းလက်ပန်ကတော့ဥရောပသမ္မတကိုမလိုလားတဲ့သူမရဲ့ရည်တည်ချက်။နောက်ပြင်သစ်နိုင်ငံတွေမွတ်စလင်တွေဝင်ရောက်မှုကိုရပ်ပစ်ဖို့စော်အုပ်မှုတွေကြောင့်ကမ္ဘာတစ်လွှာစိတ်ဝင်စားခံရသူဖြစ်ပါတယ်။အကျိုးစစ်တမ်းတွေမှာရှေ့ကပြေးနေတဲ့အီမန်နျူအယ်မက်ခရွန်ရဲ့ရှုမြင်ချက်ကတော့လုံးဝဆန့်ကျင်ကွဲလွဲပါတယ်။ကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးကိုနောက်ကျောင်းပြန်လဲစရာမရှိဘူးလို့သူကအချင်းချင်းပြောဆိုထားတာဖြစ်ပါတယ်။တနိုင်ငံလုံးမှာလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။ယူရိုပါရီ၊နီးစ်နဲ့တခြားမြို့တွေကမယုံနေကိုစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေစစ်သားတွေနဲ့ပုဂ္ဂလိကလုံခြုံရေးဝန်ထမ်းပေါင်း 5,000 ကိုအစိုးရကလုံခြုံရေးချထားပါတယ်။နောက်ဆုံးအကြော်ပြင်သစ်သမ္မတရွေးကောက်ပွဲမှာမဲထွက်ပေးသူကတော့ပြီးခဲ့တဲ့2012ခုနှစ်ကနေနှိုင်းယှဉ်ရင်အနည်းငယ်နည်းနေတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တနင်္ဂနွေနေ့နေ့တဝက်ရေတွက်မှုတွေအရမဲထွက်ပေးသူ 28.23 ရာခိုင်နှုန်းသာရှိနေပြီး2012ခုနှစ်တုန်းကဒီအချိန်မှာ 30.66 ရာခိုင်နှုန်းအထိရှိခဲ့တာလို့ပြည်ထရေးဝန်ကြီးဌာနကထောက်ပြထားပါတယ်။မဲယုံတွေကတော့ည8နာရီမှာအပြီးပိတ်သိမ်းမှာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံသားတို့ကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ Kim Hak Song ကိုမနေ့စနေနေ့ကဖမ်းဆီးတယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းမှာပြောဆိုပါတယ်။ပျော်ရွှမ်းတက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှအလုပ်လုပ်ခဲ့သူလို့လည်းသတင်းမှာဖော်ပြပါတယ်။ဒီသတင်းနဲ့ပတ်သက်လို့အမေရိကန်ဘက်ကမှတ်ချက်မပေးသေးပါဘူး။တကယ်လို့ Kim Hak Song ကိုဖမ်းဆီးတယ်ဆိုတဲ့သတင်းသာအတည်ပြုနိုင်မယ်ဆိုတော့မြောက်ကိုရီးယားနိုင်ငံမှာ၄ဦးမြောက်ဖမ်းဆီးခံရသူဖြစ်မှာပါ။ပြီးခဲ့တဲ့လတုန်းကပဲအသက်50ကျော်အရွယ်တက္ကသိုလ်ပါမောက်ခတဦးဖြစ်သူ Kim Sang Duck ကိုမြောက်ကိုရီးယားအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။ Kim Sang Duck ကတော့ပြည်ရန်တက္ကသိုလ်သိပ္ပံနဲ့ဤပညာဌာနမှာသယင်ကိုင်ပညာပို့ချပေးခဲ့သူဖြစ်တယ်လို့လည်းအကြောင်းကြီးကပြောပါတယ်။မြောက်ကိုရီးယားအစိုးရကအရင်တုန်းကတော့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရနဲ့အပေးအယူလုပ်တဲ့နေရာမှာအသုံးချခဲ့ပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်တည်ပြန်ပြီးဆွဲသွားခဲ့တဲ့အကြောင်းသူ82ဦးတို့ဒီကနေ့တနင်္ဂနွေနေ့မှာမြို့တော်အပူဇာကိုပြန်လည်ဆက်ရောက်လာကြပါပြီ။ရဟယင်ပေါ်တက်ဖို့တန်းစီနေတဲ့မင်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာကြက်ချင်ကြီးအတင်းကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းမှာတော့လွတ်မြောက်လာတဲ့မင်းကလေးတွေနဲ့သမ္မတမူဟာမာဒူဘူဟာရီတို့တွေ့ဆုံမယ်လို့ခန့်မှန်းရပါတယ်။ chat Niger nengen do ne kaya mashide. Nigeria neza chibo myoga jangdu liri. Netao sali kunitunga piyanbe suwe kangiya ra piyapi. Manesan inega lumyao la ra piyapare. Dijangdu liri lulare surago Nigeria suya ga digini sobae ma ati piyubare. Boko harane suya gozileri. Kalashe dweso suene muri nao bai mingling eri lumyao la ra le piyapare.
မင်္ဂလာတွေကိုပြန်လှုပ်ပေးဖို့အတွက်အာဏာပိုင်တို့ဖမ်းဆီးထားတဲ့ဘူဂိုဟာရန်အဖွဲ့တချို့နဲ့လဲလဲလဲလောက်ခဲ့တာလို့လဲသမ္မတဘူဟာရီရုံးကထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်။အမေရိကန်စီးအကြံပေးတွေအနေထိုင်ရာအီရန်နိုင်ငံမြောက်ပိုင်းကစစ်ချေတဲ့စခန်းခုကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်နှုတ်ဦးသိဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အီရန်လူမျိုးရေးတပ်ဖွဲ့တွေက ဒီကနေ့ကျင်းပနေရမှာနိုင်ငံချင်းရှိတဲ့ခံမှာအဒီကန်ဘုံခွဲသမားနှစ်ဦးကအဒီကန်ဘောက်ခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်နောက်ထပ်စစ်သေးကြောအုံးကိုတော့ပက်စမာကကတ်တိုက်ခိုက်ရေးသမားတွေကပြသက်လိုက်ကြပါတယ် ပက်စမာကကတ်တိုက်ခိုက်ရေးသမားတွေနဲ့နောက်နိုင်ငံစီရေးအကြံပေးတွေကိုယူရပြီးတော့ခရူစိတ်စစ်ပွဲမှာပါဝင်တိုက်ခိုက်သူတွေနဲ့ဖောက်ပြန်ရေးသမားဒါဇင်နဲ့ချီတိုက်ခိုက်သည့်ဆုံးခဲ့ရတယ်လို့လဲအစတီကပြောဆိုကြောင်းရိုက်တာသတင်းကရေးပါတယ်အခုတိုက်ခိုက်ခံရတဲ့ကာကွတ်မြို့ရဲ့အနောက်မြောက်ဘက်ကကီလိုမီတာ
6.5 kHz 1.3 kHz 9.8 kHz 1.9 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 kHz 9.8 kHz 1. နေနဲ့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UN မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်အာဖဂန်တာလီဘန်တို့ပြီးခဲ့တဲ့သတင်းဖတ်ကျော်ကပွင့်လင်းရသည့်ထိုးစစ်တွေစပြီးလို့ကြေညာပြီးနောက်ပိုင်းတာလီဘန်တို့လှုပ်ရှားရာအာဖဂန်မြောက်ပိုင်းတလွန်မှာတိုက်ပွဲတွေပြင်းထန်နေပါတယ်တာလီဘန်တို့2015ခုနှစ်တုန်းကခနာတာတင်ယူခဲ့တဲ့ဗျူဟာမြောက်အရေးပါတဲ့ခွန်းတူမျိုးနာကိုတပုံတွေပြန်ပြီးတော့ကတ်လာနေပါတယ်။ပြည်နယ်မျိုးတော်အစွန်ပိုင်းကချာဟပ်အရက်ကတပုံတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့ဒေတာတွင်းမီဒီယာတွေကိုပြောဆိုပါတယ်။ခွန်းတူမျိုးနယ်မတိမငြိဖြစ်နေတဲ့ခမ်အဘတ်မျိုးနယ်နောက်မြောက်ပိုင်းတက်ဟာပြည်နယ်တို့ကိုဆက်သွယ်ရအဓိကလမ်းမကြီးလဲတိုက်ပွဲဆောင်ပိတ်မိနေပါတယ်။အဝေးပြေးလမ်းမကြီးပြန်ဖွင့်နိုင်ရေးစစ်တပ်ကထိုးစစ်ဆင်နေပြီလို့တာလီဘန်တိုက်ခိုက်ရေးသမားဒါဂျင်နဲ့ချီပြီးတော့လဲတေဆုံးတယ်လို့လဲအာဖဂန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့တုန်းကတော့တာလီဘန်တို့ကတာဂျီကစ္စတန်နိုင်ငံနဲ့ကပ်ရံမှာရှိတဲ့ကာလာအီဇဲလ်ဒေသအနီးမှာထိုးစစ်တွေဆင်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။အနီးပတ်ဝန်းကျင်ကအရက်သားတွေကိုအကာအကွယ်ပေးတဲ့အနေနဲ့အစိုးရတပ်တွေကဗျူဟာအရပြန်ဆုတ်လာတာဖြစ်ပြီးကာလာအီဇဲလ်ကိုပြန်လည်ရရှိရေးတံပြန်ထိုးစစ်ဆင်နေပြီလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တာလီဘန်ပြောခွင့်ရကတော့အာဖဂန်ဆွေရရဲ့ပြောဆိုချက်ကိုဒီကနေ့ပယ်ချလိုက်ပြီးခလာအီဇေးကိုတပုံးတို့လုံးဝထိ ंछ ုပ်ထားစေဖြစ်ပြီးတိုက်ပွဲတွေလည်းမရှိဘဲပုံမှန်လဲပတ်နေတယ်လို့တုံ့ပြန်လိုက်ပါတယ်ရှင်
။အိန္ဒိယထိ ंछ ုပ်ရကက်ရှမီးယားဒေသကရဲတပ်စစ်တစ်ခုကိုတပုံးတွေတိုက်ခိုက်ခဲ့တာကြောင့်ရဲသား3ဦးတေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်2ဦးကြာဆုံးခဲ့တဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါရယ်။ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာတိုက်ခိုက်သူ2ဦးလည်းတေဆုံးခဲ့ပါသေး။မနေ့စနေနေ့ကလမ်းမတော်တဆမှုကိုရှင်းလင်းနေတော့မှာရဲတပ်စိတ်တစ်ခုတိုက်ခိုက်ခံရတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ရေးပါကစ္စတန်နဲ့ပူးပေါင်းရေးတို့အတွက်သဘုံအဖွဲ့အစည်းတွေကစစ်သူနဲ့ချီပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ကက်ရှမီးယားဒေသတစ်ခုလုံးကိုပိုင်းဆိုင်တဲ့ဆိုပြီးလဲအိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပြောဆိုနေကြတာဖြစ်ပါတယ်။ကက်ရှမီးယားဒေသကိုထိန်းချုပ်ရေးအတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားစစ်ပွဲနှစ်ကြိမ်တိုက်ခိုက်ကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နဲ့ပြီးခဲ့တဲ့သတင်းပတ်ကတိုက်ပွဲတွေအတွင်းအာဖဂန်လုံခြုံရေးစခန်း၅ခုကိုဖျက်ဆီးခဲ့တာမှာအာဖဂန်တပ်ဖွဲ့ဝင်50ကျော်တေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်ဘက်ကပြောဆိုပါတယ်။ပါကစ္စတန်ဘုတ်ချုပ်ကြီးနရင်းအန်ဂျွန်းကဒီကနေ့သတင်းထောက်တွေကိုအခုလိုပြောဆိုတာပါ။ပ Pakistan ဘက်ကပြောဆိုချက်ကိုအာဖဂန်ဆိုရကပိတ်ချလိုက်ပြီးလုံခြုံရေးတာဝန်ရှိသူနှုတ်အပါအဝင်၄ဦးသေဆုံးပြီးလူ30ကျော်ထိခိုက်ဒဏ်ရာရတာလို့ပြောဆိုပါတယ်။နှစ်နိုင်ငံနယ်စပ်ပါကစ္စတန်ဘက်ခြမ်းချင်းမင်းမြို့ကရွာနှစ်ရွာကိုသကောင်စင်းကောင်းမဲ့အစိုးရအဖွဲ့ကိုအာဖဂန်ဘက်ကကနဦးအကြောင်းမဲ့ဆက်ပြီးတိုက်ခိုက်ခဲ့တာလို့ပါကစ္စတန်ဗိုလ်ချုပ်ကြီးအန်ဂျွန်းကအပြစ်ဖော်ပါတယ်။သကောင်စင်းကောက်ယူမဲ့အစီအစဉ်ကိုစစ်ရေးအရာရောတန်တမာလမ်းကြောင်းနဲ့ပါအာဖဂန်အနာပိုင်တွေထံကိုအကြောင်းကြားထားခဲ့တာလို့လည်းသူကထပ်လောင်းပြောပါတယ်။နေဆက်ဖြတ်ကျော်ပြီးအာဖဂန်တို့တိုက်ခိုက်ခဲ့တာကြောင့်ပါကစ္စတန်နိုင်ငံသားအရက်သားတွေရောလုံခြုံရေးတပ်ဖွဲ့ဝင်တွေအပါအဝင်အနည်းဆုံး12ဦးသေဆုံးပြီး40ကျော်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်မှာပါကစ္စတန်ဘက်ကလက်တုံပြန်တိုက်ခိုက်ခဲ့တာလို့လည်းဗိုလ်ချုပ်ကြီးအန်ဂျွန်းကမှတ်ချက်ပေးပါတယ်။ကုန်းတွင်းဖိတ်အာဖဂန်နဲ့ဝင်ပေါက်ဖြစ်တဲ့ချီမင်းနယ်စပ်ကိုလည်းပါကစ္စတန်ဘက်ကပိတ်ထားလိုက်ပါပြီရှင်။
အီရတ်တောင်ကိုတက်ဖို့ကြိုးစားစဉ်တောင်ကြီးကစခန်းမှာတည်ဆုံးသွားတဲ့အသက်85နှစ်အရွယ်နီပေါ်နိုင်ငံသားရဲ့ရုပ်လောင်းကိုဒီကနေ့တနင်္ဂနွေနေ့မှာခတ်မန်ဒူးမြို့တော်ကိုပြန်လည်တည်ဆောင်ခဲ့ကြပါတယ်။မင်းဘဟာဒူဝါဆာချန်ဟာပေပေါင်း 1935 ပြည့်နှစ်နဲ့အီရတ်တောင်ကိုတက်တဲ့အထက်မှာအသက်ကြီးဆုံးဖြစ်တဲ့စံချိန်တင်နိုင်ဖို့ကြိုးစားခဲ့ကြမှာအခုလိုတည်ဆုံးသွားခဲ့တာဖြစ်ပါတယ်။ရှာချန်ဟာလွန်ခဲ့တဲ့2008တုန်းကလည်းအသက်86နှစ်အရွယ်မှာအီရတ်တောင်ထိပ်ကိုတက်ရောက်ပြီးတော့အသက်ကြီးဆုံးအဖြစ်နဲ့စံချိန်တင်ခဲ့ဘူးပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2013မှာတော့ဂျပန်နိုင်ငံကအသက်80အရွယ်ယူအီချီရိုမီရူရာဟာအီရတ်တောင်ထိပ်ကိုတက်ပြီးတော့အသက်ကြီးဆုံးတက်ရောက်သူအဖြစ်နဲ့စံချိန်တင်ထားတာပါ။ရှာချန်ကုလို꽌လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နီဘောတောင်တက်အဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။အီရတ်တောင်ရဲ့အောက်ခြေကတောင်ကြီးစခန်းမှာရှိတဲ့ဆရာဝန်တွေကတော့ရှာချန်ဟာနှလုံးရောဂါကြောင့်သေဆုံးသွားတာဖြစ်နိုင်တယ်ဆိုပြီးတော့တန်ကြားရှိနေကြပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ကရောVOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်ဆက်သွယ်အမေးမြန်းချက်တစ်ပုဒ်ကိုနားဆင်ရပါမယ်။လာမယ့်မေလ24ရက်နေ့မှာကျင်းပမယ့်21ရာစုပင်လုံပြည်ထောင်စုညီညွတ်ရေးညီလာခံအောင်မြင်စွာကျင်းပနိုင်ရေးညီညွတ်ရေးကော်မရှင်ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွဲဆုံညှိနှိုင်းနေတယ်ဆိုပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်တော့မှာမဟုတ်ပါဘူး။တိုင်းနာလနဲ့ကန်ဖွဲ့ဒီဘက်ကတော့ညီညာရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးဆိုတဲ့မူကိုစုကင်ထားတဲ့ဖြစ်ပါတယ်။21ရာစုပင်လုံညီလာခံကျင်းပရေးဆုံးဖြတ်ချက်များချမှတ်နိုင်ဖို့ပြည်တော်စုညီညာရေးဆွေးနွေးပွဲမှုဒီပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုတော့နေပြည်တော်မှာစတင်နေပါတယ်။အသေးစိတ်ကိုမတ်စုမွန်တင်ပြပါမယ်။
ဒုတိယကြိမ်21ရာစုပင်လုံပြည်တော်စုညီညာရေးညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်အကောင့်ထည့်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကပြီးခဲ့တဲ့ဧပြီလကဆုံးဖြတ်ခဲ့တာပါ။မကြာခင်ကျင်းပတော့မယ့်21ရာစုပင်လုံညီလာခံအောင်မြင်စွာကျင်းပနိုင်ရေးအတွက်ညီညာရေးကော်မရှင်ဘက်ကလည်းထိုင်းနိုင်ငံချင်းမိုင်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့မေလ6ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ထားပါတယ်အဓိကကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA မှာလက်မှတ်ရေးထိုးရေးနဲ့မေလ24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအစည်းအဝေးတွေကိုတက်ရောက်နိုင်ရေးတွေကိုဥတီပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့နေရာမှာတော့တချို့အဖွဲ့တွေကိုတွေ့ဆုံတယ်လို့အဖွဲ့တချို့ကိုဖိတ်ခေါ်ဆွေးနွေးခြင်းမရှိတဲ့အနေအထားကြောင့်21ရာစုပင်လုံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးဆိုတဲ့အချက်ကမဖြစ်နိုင်ဘူးလို့အောင်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLL ရဲ့ပြောခွင့်ရဘုံမှုမိုင်းအိုက်ကျော်ကပြောပါတယ
်သူကပဲအဖွဲ့ကြီးပါမယ်ဆိုအဖွဲ့ကြီးဖိတ်မယ်ဆိုတော့ခုကူတီရောတတဲကူရောမတီးရသေးဘူးနော်ဘာကတ်နဲ့ချက်တွေရောရှိလဲဆိုတော့လည်းကျွန်တော်မသိရသေးဘူးပရမတ်ခေါ့ကျင်းပတော့တော့သူတို့ရဲ့မူလရဲ့ချက်ကတော့အလုံးပေါင်းကြီးတွေတော့သူကဖြည့်ကျော်ခဲ့တယ်ဒါပေမဲ့ဒီမူလခံကျင်းပခံစစ်စစ်မှဒီတိုက်ရဲဘောထားတွေကနောက်ကနေပါလာတယ်တိုက်ရဲဘောသားတွေကကျွန်တော်ရတဲ့အပိုင်းတွေတွေ့ရတယ်အဲမှာအပါဖြစ်လာဆိုတော့တချို့ဖတ်ကြည့်ချလို့ရမယ်တချို့ပြောရတာပါလို့ရမယ်တချို့ပြောကြတော့ဘယ်လိုပုံစံနဲ့တည့်ရမယ်စမ်းသပ်ချက်တွေရောရှိလာတယ်ပြီးရင်ဖကြဆက်ဆံမှုတွေလည်းရှိလာတယ်ကျွန်တော်ဖတ်ဆိုရင်မူလကအဲ့ဒီမလေးပြောနောက်ပိုင်းကတော့မဖြစ်တော့ကျွန်တော်လည်းတည်လို့မရဘူးနော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဘက်ကတော့ညီငယ်ရေးဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲအဓိကတူညီတဲ့သဘောထားရှိကြတာပါစီရင်နီးနဲ့မဖြစ်ရှင်းလို့ဘူးလို့ပြောထားပေမဲ့အခုသတင်းပတ်အတွင်းတိုင်းရင်းဒေသတချို့အထူးသဖြင့်ရှမ်းမြောက်ဘက်မှာစီရင်အင်အားတွေဖြစ်တင်းနေသလို ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီတော့သူငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီUPDJCရဲ့အစည်းအဝေးတွေစတင်ကျင်းပနေပါပြီ။ညီလာခံအတွင်းမှာကဏ္ဍအသီးသီးကတာဝန်ယူကြမဲ့ကော်မတီအသီးသီးရဲ့တာဝန်တွေအတွက်ဒီကနေ့ကျင်းပတဲ့UPDJC အတွင်းရေးမှုများအစည်းအဝေးနဲ့ပတ်သက်လို့UPDJC ရဲ့လုပ်ငန်းကော်မတီငါးချက်ကတရားကျွန်တော်တို့အစည်းအဝေးတွေလုပ်ပါတယ်။အခုဒါဒုတိယအချိန်ပါပဲ။ ဒီလုံငန်းကော်မတီကနေပြီးတော့မှဒီပေါ်လစီအော့ပရှင်ပေါ့လေမူဝါဒဆိုင်ရာရွေးချယ်မှုတွေလုပ်ပြီးရင်တော့အတွင်းမှုအဖွဲ့အစားတစ်ဆင့် UPDJC ကိုတင်ပါမယ်။အဲ့တော့UPDJC ရဲ့အတွင်းမှုတွေကတော့မေလ6တစ်ဆယ်17တင်မှာဒါတွေကိုထပ်ပြီးတော့ကျွန်တော်တို့အချောတက်လုပ်ပြီးရင်တော့UPDJC ကိုတင်ပါမယ်။အဲ့ဒါပြီးရင်တော့UPDJC ဆုံးဖြတ်တဲ့ဒီဇိုင်းပုံစံနဲ့မေလ24ရက်နေ့မှာပြောင်းစုငြိမ်းချမ်းည ဒီကနေ့2016အောက်တုံးမှာလုပ်တဲ့ဒီလာကံကတော့အဆုံးဖြတ်တယ်မကြည့်ခဲ့ဘူးအတဲရတဲ့သူတွေတဘောတာအမြင်မျိုးအကျွန်တော်အလုံးဖွင့်မိလိုက်ပြီးပြောစီခန္ဓာမျိုးဖြစ်ခဲ့တယ်ဗောလေလူ 89ရတော့စိတ်လိုက်ပြီးတော့ခေါင်းစဉ်မျိုးယူပီဒီစီကချပြီးတဲ့ခေါင်းစဉ်အလိုက်ကိုပဲဆူနေမှာပါအကြီးကျယ်တဲ့2016အောက်တုံးလို့ကြီးကျန်ကျေးကြီးနဲ့ဖြစ်တော့ပဲနဲ့
ဒီပေးထားတဲ့ခေါင်းစဉ်တွေကိုပဲကျွန်တော်တို့အိတ်ပေါင်ရရပဲဆွေးနွေးမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့အနေနဲ့တော့မလုပ်ဘူးတဲ့အလုပ်တစ်ခုဒါဆက်ပြီးကျွန်တော်လုပ်ရမှာရှိတယ်။ဒါမဲ့မေလ26လမှာကျင်းပမယ်ပြည်ထောင်စုညီညာရေးညီလာခံ28ရာစုပင်လုံရဲ့ဒုတိယအကြိမ်အစည်းအဝေးမှာ
တော်ရစညာရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမှားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook Internet လူမှုကွန်ရက်တွေလိုသတင်းတွေပြန့်နှံ့လွယ်တဲ့မြေပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမှာဘလို့ခွဲခြားနိုင်မလဲလူလူကြားမှာသတင်းမှန်ရအောင်ဘလို့လုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ည10:00လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-332-9994ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ် attend file နဲ့ဖြစ်ဖြစ် VOA email လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။
အင်္ဂါနေ့ညဒရိုက်လီလိုက်အစီအစဉ်ကကျိုးဆိုပါတယ်ရှင်။နာမည်အင်္ဂါညဗီဒီယိုတရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ။အာကာသစူးစမ်းမှုတွေလုတ်တဲ့နာဆာမှာလူတွေရဲ့နေ့စဉ်ဘဝလှုပ်ရှားမှုတွေအစဉ်ပြေစေမဲ့တီထွင်မှုတွေလုပ်နေတာပါ။တက္ကသိုလ်တွေနဲ့ပါချိတ်ဆက်ထား အရေးဆွေးနွေးခန်းအစီအစဉ်မှာ NASA သိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကို VOA ရုံးချုပ်မှာဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီ
NASA သုတေသနဌာနရရလည်းအရင်လဲနာမည်သိပါတယ်သုတေသနအရင်မှာဒီကဘာမှာထိတ်ဆုံးပါပဲဟုတ်ဥပရိတာတင်ကိုယ်တိုင်လှုပ်တဲ့သူတေသနာနော်ဘယ်နှခုလောက်ရှိပါလဲဘာတွေလုပ်နေလဲနည်းနည်းပြောပြသေးပါ
ဟုတ်ကဲ့ကျွန်တော်1989 90လောက်ကရတဲ့ပါရဂူပွဲရတော့တော့ကျွန်တော်ဟိုလေဆာယူပဗေဒနဲ့ရတာပါ NASA ကလိပ်စွေတွေကနေပြီးတော့ကျွန်တော်ဖိတ်မှန်တကားပြုပါတယ်အခင်ဗျာ ဒီလေဇာယူပါပေနဲ့အောင်ခဲ့တာအဲ့တော့အပြီးပြီးဆိုင်ရာအာကာသတုတေသနာစခန်းမှာလေဇာတုံးပြီးတော့တုတေသနာလုပ်နိုင်တဲ့ယူပါပေတာဘာသာရက်တွေအဲ့ဒါလေးလေ့လာဖို့အတွက်ကိုဒါလုပ်ပေးနိုင်လားဆိုပြီးတော့ကန့်လန့်တဲ့အတွက်စလုပ်တာပါအဲ့တော့စလုပ်တော့ကဘာလဲဆိုတဲ့အခါကျတော့လေဇာနဲ့ဒီအလွန်တရာမှဟိုတေးတယ်ပေါ့နော်နဲနိုမီတာပေါ့နော်နဲနိုမီတာလောက်ရှိတဲ့အပုံသေးသေးလေးတွေကဘလို့သူတို့တစ်ခုနဲ့တစ်ခုတွဲပြီးတဲ့အခါကျရင်ပုံဆောင်ခဲပုံစံလေးတွေဘလို့ဖြစ်သွားလဲဆိုတာအဲ့ဒါကို colloidal physics လို့ခေါ်ရပါတယ်အဲ့တော့ colloidal physics နဲ့ပတ်သက်ပြီးတဲ့အခါကျလေဇာသုံးပြီးသူတည်တနာလုပ်တဲ့ဆက်တွေကိုကျွန်တော်ကူညီပြီးတော့စောက်ပေးပါတယ
်ဒီအခါကျတစ်ခုနဲ့လောက်က
ပါအဲ့ဒါ1995လောက်ကပေါ့နော
်ဟုတ်ကဲ့
အဲ့ဆိုကျွန်တော်အောင်ပြီး
ဟုတ်ပါ
လေသာနှစ်လောက်အတွင်းမကြခင်မှာပဲဟိုဘက်ကနေပြီးတော့ပြောင်းလာပြီးတော့ဆက်လုပ်ပါတယ်အဲ့ဒါလုပ်နေနေပေါ့နော်ဒီကျွန်တော်နဲ့တွဲဖက်ပြီးလုပ်တဲ့သူတေသနာရဲ့မှာဟိုသူကဘာလဲဆိုလို့ရှိရင်ဒီအပြေဆိုင်ရာအာကာသသူတေသနာအာကာသစခန်းကြီးထဲမှာတွားမလုပ်ခင်ဘာလဲဆို ground based study ဆိုတာဒီကဘာပေါ်မှာဒီသူတေသနာအတွက်ကိုအခြေခံကြကြနဲ့တကယ်ကိုဟိုပြီးအောင်လုပ်ပြီးပြီလားလုပ်လို့မရတော့ကဘာဆွဲရအောင်လုံးလို့မရတော့ဘူးဆိုတဲ့ဟာရဲ့ justification ပေါ့နော်အဲ့အကြောင်းပြချက်တိတ်ခိုင်လုံလို့ရှိလို့ရှိရင်ကျွန်တော်တို့ဒီတက္ကသိုလ်တွေမှာရှိတဲ့ဟာသူတေသနာအမေရိကန်နိုင်ငံအစိုးရဟိုကထောက်ပံ့ထားတဲ့အစိုးရရဲ့သူတေသနာဌာနတွေမှာအကုန်လုံးအနေပြီးတော့ဒီလိုသူတေသနာကိုရေးလို့ရတယ်အဲ့ဟိုကရေးပြီးတဲ့အခါကျကျွန်တော်တို့ဒီလိုသူတေသနာမျိုးတွေလုပ်ချင်ပါတယ်ဆိုပြီးတော့လုပ်ခွင့်ရှိပါတယ်အဲ့တော့ကျွန်တော်အဲ့တုန်းကရှောက်ဖူးပါတယ်ရှောက်တဲ့အခါကျတော့ရပါတယ်ကဘာပေါ်မှာသူတေသနာလုပ်လို့ရတဲ့ယူပါဗေဒနဲ့တက်ဆိုင်တဲ့ဟာ colloidal physics နဲ့ဆိုင်တဲ့ဟာအရင်ပုံဆောင်ခဲ့လို့ဟာမျိုးနဲ့သူတေသနာတွေကိုစပြီးတော့ကိုယ်ကိုယ်တိုင်အခြေခံလုပ်ပါတယ်။နောက်ပိုင်းကျတဲ့အခါကျတော့ကျွန်တော် senior scientist ဖြစ်လာတဲ့အချိန်ကျတော့ဗာလဲဆိုတဲ့အခါကျတော့ဒီပေါ့နော်အုတ်ချုပ်ဒီတရားပေါ့နော်အုတ်ချုပ်တာတစ်ပိုင်းပြီးတော့သူတေသနာလုပ်တာတစ်ပိုင်း။နောက်သူတေသနာလုပ်နေတဲ့ဒီအမေရိကန်တနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်တွေတကယ်ကိုထိတ်တန့်တက်သူတော်တော်များများနေပြီးတော့လုတ်တဲ့ပညာရှင်တွေပါမောက္ခတွေကနေပြီးတဲ့အခါကျတော့ဒီကဘာပေါ်မှာလုတ်တဲ့သူတေသနာနေရင်မလုံလောက်ဘူးအဲ့တော့အပြီးဆိုင်ရာအာကတစခန်းထဲမှာတွားလုံမှရမယ်ဘာကြောင့်လဲဆိုတော့ကဘာဆွဲအားမရှိတော့ဘူးပေါ့နော်အဲကဘာဆွဲအားမရှိတဲ့နေရာမှာလုတ်ဖို့အတွက်သူတေသနာအတွက်ကိုသူတို့တွေကဘာတွေလုတ်ချင်လဲဆိုပြီးတော့ဒီဟာပေါ့နော်ယူပါဒေတာဌာနတွေမဟုတ်ပါဘူး chemical engineering mechanical engineering ပြီးတဲ့အခါကျတော့ဟိုပေါ့နော်material science ပေါ့နော်ဒီသူကတတ်ထူရောတွေကိုဒီလိုဘယ်လိုပုံလုပ်လို့ရှင်ရလဲဆိုတော့ကျွန်တော်တို့စီကိုအဲ့သူတေသနာတွေကိုစာတန်းတွေကိုတင်တယ်သူတို့ဘာလုပ်ချင်တယ်ဆိုတော့ပြီးအဲ့ဒါတွေကျွန်တော်ကဘာလဲဆိုလို့ရှိလို့ရှင်စီစစ်ကြတယ်ဒါအပြင်လုပ်တင်တယ်မလုပ်တင်ဘူးသူ့ကိုဘယ်လောက်အထိကြာကြာလုပ်အောင်လဲဆိုအဲ့ဒီဟာတွေကိုလည်းလုပ်ရတာတစ်ပိုင်းရှိပါတယ်ဥပမာအပြင်ဘာလဲဆိုလို့ရှင်အပြည့်ဆိုင်ရာအာကာသစခန်းထဲမှာတွားလုပ်တဲ့ဟိုပါပေါ့နော်သူတေသနာတစ်ခုရှိပါတယ်သူက IV gen လို့ခေါ်ပါတယ် intravenous generation အဲ့တော့အကယ်၍ဒီကနေပြီးတော့အင်္ဂါဂျိုဆိုလို့ရှိရင်6လခွဲလောက်သွားဟိုမှာတစ်နှစ်ခွဲနေရမယ်6လခွဲပြန်လာမယ်နော်ဒါနောက်15နှစ်လောက်ဆိုဖြစ်တော့မှာနော်အဲ့လောက်ဝေးတဲ့ခရီးကိုသွားနေတဲ့အချိန်မှာသူတို့မှာတစုံတစ်ခုဖြစ်ခဲ့လို့ရှိလို့ရှိရင်ဒဏ်ရာရခဲ့လို့ရှိလို့ရှိရင်ခွဲစိတ်ကူတာတဲ့ဆရာဝန်တွေပါသွားမှာအဲ့တော့ဥပမာတစ်ကောင်းတဲ့ရေသန့်ရှိတယ်ဒီကတန့်အောင်လုပ်ပြီးပြီလုတ်လို့ရပြီဆိုလို့ရှိရင်ဒီစားရည်ပလင်းတွေကိုเนาะတခါတည်းဂါလန်နေနဲ့တည်သွားမဲ့အစားတကယ်ကိုဟိုပါပေါ့เนาะ purify လုပ်ထားတဲ့တန့်ထားတဲ့စားနဲ့ဟိုမှာရှိတဲ့ရေကိုရောပြီးတော့မ
ှ
စားရည်ပြန်ဖြစ်အောင်လုတ်လို့ရတယ်ပေါ့
တက္ကသိုလ်တွေကနေပြီးတော့တင်တဲ့သူတေသနာစာတန်းနေနဲ့ဟိုဒီ NASA ဒီသူတေသနာဌာနနေပြီးတော့အကုန်လုံးပူးပေါင်းပြီးတော့ကူညီပြီးတော့လုပ်ပေးတာပေါ့နော်တက္ကသိုလ်တွေလည်းလုပ်ပေးတယ်ကိုဆန်းစင်တဲ့သူတေသနာတွေလည်းဆန်းခွင့်ရတယ်အဲ့ဒီဘောပေါ့နော
်ဆိုတော့
ပထမဦးဆုံးကမိုးလေဝသဌာနကနေပြီးတော့လုပ်တဲ့သူတေသနာပေါ့နော်နောက်ဒုတိယကကျတော့ဟိုဥပရိသတဲ့နေနဲ့ဒီတက္ကသိုလ်တွေကလာတဲ့ဒီစာတန်းနေတဲ့မှာဘယ်ဥစ္စာက NASA နဲ့တင့်တော်တယ်ဘယ်မှာသူတေသနာလုတ်တင်လဲဆိုတာလေလုတ်တဲ့သဘောပေါ့
ဟုတ်ပါတယ်
ပြီးတော့ကိုယ်တိုင်းတော့အဲ့လုတ်တဲ့ဟာလေးတွေပြောပြပေးပါဦးတခြားဘာတွေလုတ်တယ်ဆိုတ
ာအဲတခြားနောက်တစ်ခုဘာလုတ်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့10နှစ်ကောက်လောက်ကစပြီးတဲ့အခါကျတော့ကော်လိုရာဒိုပြည်နယ်တက်ကတူကပမောက္ခတိတ်နာမည်ကြီးပါတယ်အဲ့ဒါပမောက္ခနိုဗယ်ကလပ်ကနေပြီးတော့သူစာတန်းတစ်ခုဒီတင်လိုက်ပါတယ်သူယူပါဗေဒနဲ့ပတ်သက်တဲ့ဒီပုံဆောင်ခဲယူပါဗေဒနဲ့ပတ်သက်တဲ့ဟာပေါ့နော်အဲ့ဒီအချိန်မှာပါလဲဆိုလို့ရှိရင်ကျွန်တော်ပုံဆောင်ခဲယူပါဗေဒနဲ့အောင်တာမဟုတ်ပါဘူးဒါပေမဲ့ယူပါဗေဒရဲ့အခြေခံရဲ့ကကောင်းတဲ့အတွက်ဒီအခြေခံကိုကနေပြီးတော့သင်ပေးလိုက်တဲ့ပညာနဲ့ပုံဆောင်ခဲပညာပုံဆောင်ခဲအဲ့ဒီပေါ့နော်အရေးပုံဆောင်ခဲ liquid crystal ပေါ့နော်အဲ့ဒီဟာကိုကျွန်တော်ချက်ချင်းတန်းပြီးတော့နားလိုက်အောင်လေ့လာလို့ရပါတယ် ยาปีเดียขาจ้ะแต่เนี่ยเราด้วยมาเว้ยตุเล่าดีเดียตุเตตนาวจันโอเย่ที่นาซาดักเวกันเนี่ยมากูกูได้พยายามพี่เราเล่าไปเลยเล่าปีเดียขาจ้ะอะไรป้าหมอข้าเนี่ยจันโอเนี่ยอุปมาอาพี่เนาะคนนั้นเนี่ยเราเจตนาด้วยเล่าด้วยเล่าด้วยจันโอรู้อาพี่กระเป๋าหมอมาเล่าลุยอะไรสิ่งกูจอดว่าบีได้ยูเล่นาเล่บีไอ้ขาจ้ะกระเป๋าสวยอะเมเรนี่ยามาเล่าปุ๊บด้วยสิ่งเต็มบีสุดเลยเอาจันโอกูได้เล่าส่งพี่อะไรไปส่งพี่อะไรอัตเทก
ဝေးကြီးရောအကောင်လုံးပညာရှင်တွေအကောင်လုံးတော့ပံ့ပိုးပေးနေတယ်ပံ့ပိုးပေးနေတယ်ဆိုတော့ဒီဘာသာရပ်တစ်ခုကိုဘယ်ဘာသာပဲတက်တက်ပေါ့နော်ဒီဟိုကဟိုအင်ဂျင်နီယာကပဲဖြစ်ဖြစ်အင်ဂျင်နီယာတဲ့မှာမှကိုတက်တက်ကျွမ်းတဲ့ဘာသာရပ်ပေါ့နော်ပြီးတော့မယူပဗေဒဖြစ်ဓာတုဗေဒဖြစ်ဘယ်ဘာသာဖြစ်အခြေခံကိုရတယ်ဆိုလို့ရှိရင်နာဆာမှာသူကေတနာလုပ်လို့ရတယ်ပေါ့နော်အဲ့တော့
ဟုတ်ပါတယ်အဲ့တော့ဟိုနာဆာမှာလုပ်တာဟိုယူပဗေဒနဲ့ဟိုအောင်တဲ့လူမှမို့လို့ရှိလို့ရှိရင်ဒီပေါ့နော်ဟိုအင်ဂျင်နီယာရင်းနဲ့အောင်တဲ့စက်မှုနဲ့အောင်တဲ့လူမှတာလေ NASA မှာဝင်ပြီးလုပ်ရတယ်ဆိုမဟုတ်ပါဘူးဒီအင်္ဂါဂျူပေါ်မှာရှိတဲ့တတ္ထုအမျိုးအစားတွေကဘာတွေလဲပြီးတဲ့ခါကျရင်ဘူမိဗေဒပညာရှင်အရန်လိုပါတယ်နော
်
အဲ့တော့ဓာတုဗေဒဆိုလို့ရှိလို့ရှိရင
်ဘူမိဗေဒ
ဓာတုဗေဒအရန်လိုပါတယ်ပြီးတဲ့ခါကျရင် biotechnology ပေါ့နော် biotechnology ဆိုလို့ရှိလို့ရှိရင်အပင်တွေစိုက်တဲ့ဟာပေါ့နော
်
အဲ့တော့ကမ္ဘာဆွဲအားမရှိတဲ့နေရာမှာအပင်တွေစိုက်တယ်အပင်ကိုပန်းပင်ရေလောင်းတယ်ဆိုလို့ရှိလို့ရှင်ရေအောက်ကိုတဖြည်းဖြည်းကျသွားတယ်လေကဘာဆွဲရအောင်ပြီးတဲ့အခါကျအမြစ်တွေကိုပြန့်သွားတယ်ပေါ့နော်ဥပမာကဘာဆွဲရမရှိတဲ့အခါကျရေလောင်းနဲ့ရေအောက်ကိုမကျဘူးကဘာဆွဲရမရှိတဲ့အခါကျတော့သူကဘာလဲဆို root zone ပေါ့နော်အမြစ်ဖျားတွေအထိရေရောက်အောင်ဘာလဲဆိုလို့ရှင် capillary action
ဘယ်လိုလုပ်လဲ
အပင်စိုက်တဲ့လူကမသိဘူးဒါပေမဲ့ရေရောက်တဲ့ဟာရေဘလို့ဘယ်နေရာမှာရောက်နေလဲဆိုတဲ့ဟာကျတော့ကျွန်တော်သိပြန်အောင်အ
ဲ့
ကျွန်တော်သူတို့နဲ့တွဲလို့ရတယ
်အခုဥပဒေတင်ပေါ့နော်ဒီ NASA မှာဒီဟိုပေါ့နော်သူတေသနာတွေလုပ်တယ်ဆိုတော့ဒီမြန်မာနိုင်ငံဟိုကိုလုပ်တဲ့သူတေသနာတွေလည်းဥပဒေတင်ဒီက VO ရဲ့နဲ့တစ်ဆင့်ဖြန့်မိပါတယ်ဒါပေမဲ့ဟိုရင်ဗမာပြည်ကနော်လူငယ်လေးတွေဒီသိပ္ပံပညာကိုစိတ်ဝင်စားတဲ့လူငယ်လေးတွေကဒီ NASA မှာလည်းသူတို့လည်းသူတေသနာလုပ်ချင်တယ်ဆိုဥပဒေတင်ဘယ်လိုအကူအညီပေးနိုင်ပါလဲ
အဲ့တော့ဗမာပြည်မှာလည်းနော်ယူပဗေဒနဲ့ပတ်သက်တဲ့သူတေသနာပဲဖြစ်ဖြစ်ဓာတုဗေဒပဲဖြစ်ဖြစ်ဇီဝဗေဒနဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးလှုပ်ချင်တဲ့သူတေသနာလှုပ်ချင်တဲ့ကလေးတွေကိုအလွန်အားပေးချင်ပါတယ်အဲသူတို့ကပါလဲဆိုလို့ရှိလို့ရှိရင
်
အခြေခံပညာတွေကိုတက်ကူထားရမယ
်
နားလဲလေရမယ
်နော
်ဒီပွဲလက်မှတ်ကအရေးမကြီးဘူးအရေးကြီးတာပါလဲဆိုငါတကယ်
နားလေ
တိုက်လာဘာသာရတစ်ခုတိုက်လာနော်ယူပတည်တာကြောင့်အလုံးမရဘူးဆိုတာမရှိဘူ
း
အကုန်လုံးကလိုပါတယ်အဲ့တော့သူတို့အနေနဲ့ဘာလုပ်လို့ရလဲဆိုရင
်ကျွန်တော်အနေနဲ့
နားစာကိုရှောက်လို့တော့တန်းမရဘူးဒါပေမဲ့ဒီဥပမာအားဖြင့်ဟိုကျွန်တော်တို့ဗမာပြည်နဲ့အိန္ဒိယနိုင်ငံယိုဒီယားဆိုလို့ရှိလို့ရှိရင်ဟိုဟာသူ့ရဲ့ဟိုဟာပေါ့နော်အာကာသတုတေသနအဖွဲ့ရှိတယ်နော်တိုင်းလန်ရဲ့ဟိုဟာ Aerospace Agency အိန္ဒိယရဲ့ Aerospace Agency အဲ့ဒါမျိုးရှိတယ်အဲ့ဒီ agency တွေကနေပြီးတော့တွဲပြီးတော့ NASA နဲ့တွဲလုပ်တယ်လို့ပဲအော်ဗမာပြည်မှာလည်းရှိတယ် Aerospace Agency ရှိမယ်ဆိုလို့ရှိလို့ရှိရင်ရှိနေရင်ကျွန်တော်အနေနဲ့တွဲပြီးတော့သူတို့ကိုကူညီပေးပြီးတော့ဒီចောင်းသားတွေအနေနဲ့
NASA
ဝင်ပြီးတော့လုပ်မယ်ဒါမှမဟုတ်လို့ရှိရင် NASA နဲ့တွဲပြီးလုပ်လို့ရတဲ့ဟို program တွေကိုရအောင်ရှာပေးလို့ရပါတယ
်ဥ
ပမာအဖြစ်ဟိုတလောကအဲ့ဒီဟို International Space Station ကပေါ့နော်အဲ့ Chief Scientist က Julie Robinson ဆိုသူနဲ့ကျွန်တော်စကားပြောမှုပါတယ်အဲ့တော့ငါဗမာပြည်အတွက်ကိုလူចောင်းသားတွေကိုဘယ်လိုလုပ်ပေးလို့ရလဲဆိုတော့သူကပြောတယ်လေကျွန်တော်လည်းလုပ်ဖို့ကြိုးစားမှုပါတယ်အဲ့ဒါအ
ဲ
့ Nano Rack လို့ခေါ်တယ
်အဲ့
သူတည်တနာအသေးလေးပေါ့နော်ចောင်းသားတွေအနေပေါ့ပေါ့ခါတွေနဲ့တနိုင်စာလေးလှုပ်လို့ရတယ်သူတေသနာမျိုးလှုပ်ရင်လည်းရပါတယ်လှုပ်ဖို့အတွက်လည်းဟိုကြိုးစားပေးရင
်ဟုတ်ပြီစာချင်းကြိုးစ
ားပေးနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ဒီ
လိုဗီဒီယိုလာပြီးတော့ဖြေချပေး
ဟုတ်ကဲ့ပါဟုတ်ကဲ့
မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနူမီတာ25 kilohertz 11965လိုင်းနူမီတာ32 kHz 925နဲ့လိုင်းနူမီတာ51 kHz 985နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာမြန်မာပြည်မှပေးစာများကဘာတလွှားထူးခြားဆန်းပြားသတင်းအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီဒဲကမှအရင်ဆုံးမအေးတနာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
ပါပါရှင် VOA ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောင်းရေးပေးမယ်အပြင်တောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့တောရရှင်တွေရဲ့စာတူလေးတွေကိုပြောပြပေးချင်ပါတယ်။ Facebook ပေါ်မှာရေးလာကြတဲ့တောရရှင်တွေရဲ့အမှတ်ချက်တွေကဖြစ်ပါတယ်။တော်ရှင်မောင်ကိုကသတင်းတွေအရန်နားထောင်ချင်ပါတယ်ဒါပေမဲ့ line မကောင်းပါဘူးလို့ပြောလာပါတယ်ဟုတ်ကဲ့ပါအတုံးပြုတဲ့ telephone နဲ့သက်ဆိုင်လိမ့်မယ်လို့ထင်ပါတယ်နော်တချို့ telephone တွေမှာတော့ဒီ internet facebook ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်မှုကိုတော်တော်လေးကိုကြည်ကြည်လင်းလင်းအဆင်ပြေပြေနားထောင်လို့ရတယ်လို့ပြောလာကြပါတယ်ဦးစံ US ကလည်း VOA ကထုတ်လွှင့်တဲ့သတင်းတွေကိုစိတ်ဝင်စားစွာစောင့်မျှော်နေပါတယ်။ဒါကတော့ Facebook ပေါ်မှာကျွန်တော်တို့ live ဓာတ်ရိုက်ထုတ်လွှင့်မှုကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ဒီ Facebook ပေါ်ကပရိသတ်ရဲ့အမှတ်ချက်တူလေးတွေဖြစ်ပါတယ်။ကျွန်တော်တို့ VOA အစီအစဉ်တွေကို radio နောက်ပြီးတော့ရုပ်မြင်သံကြားကလည်းနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေပြီးတော့ပြန်လွှင့်အစီအစဉ်တွေလည်းရှိပါတယ်နော်။ဒီလိုမျိုး radio ရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်မှုတွေကို internet ပေါ်ကလည်း Facebook ကနေပြီးတော့အချိန်နဲ့တစ်ပြိုင်တည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နားဆင်အားပေးကြတဲ့တော်ရရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။ VOA အစီအစဉ်ကိုငငယ်လေးတည်းအားပေးလာခဲ့တာပါဆိုတော့ပင်နိုင်တော်ရရှင်တို့ရေးလာတဲ့စာကိုလည်းဝေမျှပေးခြင်းပါတယ်
။ငငယ်လေးဒီရှစ်ပေစလောင်းမှာကလေးကညာတိုင်းကိုကြည့်ပြပါတယ်။အရန်လဲကြိုက်ပါတယ်။သတင်းအစီအစဉ်တွေကိုအင်္ဂလိပ်စာလေးလာရေးအစီအစဉ်တွေကအရန်အထောက်အကူဖြစ်စေပါတယ်။မကြသေးမီက VOA ရဲ့ရုပ်တံသတင်းတွေကို DVB TV မှာပြန်လည်ထုတ်လွှင့်ပေးတဲ့အတွက်လည်းအရန်ဝမ်းသာပါတယ
်။ DVB ရုပ်မြင်သံကြားကနေပြီးတော့ VOA အစီအစဉ်တွေကိုပြန်ပြီးတော့ဖမ်းယူကြည့်ရှုလို့ရတဲ့အတွက်ကြောင့်မို့အထူးဝမ်းသာပါတယ်ဆိုပြီးဒီတော်ရရှင်ရေးလာတာပါနေနိုင်ဆိုတဲ့တော်ရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် view ကိုအထူးကျေးဇူးတင်ပါတယ်တဲ့နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆိုလာပါတယ်တော်ရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောင်းရည်ပေးကြပါတယ်ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းအပုတ်တရားဆင်းမှာထိတ်ရောက်နေတဲ့သချင်းလေးနဲ့ဖြောင်းရည်ပေးကြပါတယ်အချီရင်ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်ဒီသချင်းကိုသူတငယ်ချင်းတွေနဲ့အစရေးတော့ဘာဘီရိုကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့အချီရင်ကပြောပါတယ်ဒါမှလည်းသချင်းတစ်ဝက်လောက်ရေးပြီးတော့တချို့စာသားတွေကတော့ Rihanna ကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒီလိုဆိုရင်တော့သူကိုယ်တိုင်ပဲဆိုပါရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါတယ်ဒီသချင်းက Pop နဲ့ Dance Hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေကာကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရော့ဆက်ပြီးရေးထားတာပါ။တချင်းတွေကစာသားတချို့ကတော့ညကဝဲယုံမှာအချစ်ကိုရှာဖွေတွေ့ရှိမှာမဟုတ်ဘူး။ဒီတော့ဘားဆိုင်မဲ့သွားမယ်။တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါတယ်။ဒီတချင်းက UK စချင်းတစ်ပုတ်ထဲတေးတက်ပြားစင်းမှာ2019ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့တချင်းထွက်ထွက်ချင်းပထမဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါတယ်။ American Billboard Hot 100စင်းမှာတော့နံပါတ်1ချိန်ပြီးတော့ American မှာစဖြန့်ချီတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းတန်20ကျော်ရောက်ချရမှုပေါင်း2000ခွဲနီးပါးနဲ့အောင်မြင်ခဲ့တာပါ Achievement ရဲ့သချင်းတွေထဲမှာကျေးလက်တေးစင်းမှာလည်းနံပါတ်1ချိတ်တဲ့ပထမဦးဆုံးသချင်းလည်းဖြစ်ပါရဲ့ရှင် Achievement တိဆိုထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော် The club isn't the best place to find the lovers so the bar is where I go Me and my friends sat at the table doing shots tripping fast and then we talk slow
Come over and start up a conversation with just me, and trust me, I'll give it a chance. Now take my hand, stop it, and the man on the jukebox, and then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Coming now, follow my lead. Mm-hmm. I'm in love with the shape of you. We push and pull like a magnet do. Although my heart is falling too, I'm in love with your body. Last night you were in my room, and now my bedsheets smell like you. Every day discovering something brand new. I'm in love with your body. I'm in love with your body. When we came, we let the story begin. We're going out on our first date. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. We talk for hours and hours about the sweet and the sour and how your family's doing okay. And even getting a taxi, kissing the backseat, tell the driver make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Stay, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come on now, follow my lead. Mm-hmm. I'm in love with the shape of you. We push and pull like a magnet do. Although my heart is falling.
ရန်စီဆိုထားတဲ့ရှိတ်ဘော့ဗျူဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာတခြင်းတွေတပုန်နဲ့နောက်ပိုင်းမှာမြစ်တာတေးလည်းဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့ဗျူအေကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးချင်ပါတယ်
အောင်ဆန်းသူရင်ဆိုတဲ့တော်ရရှင်Facebookမှာရေးလာတာကတော့အေယာရီမြစ်ဆောင်စီမံကိန်းနဲ့ပတ်သက်ပြီးတော့NLD ကိုအကဲဖြတ်ပါမယ်ဆိုပြီးသူကအခုလိုရေးလာပါတယ်။အေယာရီမြစ်ဆောင်စီမံကိန်းအမှန်ရက်ဆိုင်နိုင်ခဲ့တဲ့ဆိုရင်NLD အစိုးရရဲ့မှန်ကန်တဲ့ဆောင်ရွက်ချက်တစ်ခုဖြစ်အသိအမှတ်ပြုလေးစားပါတယ်။မြန်မာပြည်ရေဝေရေလဲစနစ်ချိုးယွင်းပြီးရာသီဥတုတန်80%ပြင်းထန်လာပေါ်ရာရှိပါတယ များလေပါပဲ။နောက်ဆုံးထပ်သက်ဖြစ်လာနိုင်တဲ့မြေဆုံကိုမဆောင်ရွက်ဖြစ်တော့ဘူးဆိုရင်သဘောအဘေးကာဝေနိုင်တဲ့မှတ်တိုင်တစ်ခုစိုက်ထူနိုင်တဲ့သဘောဖြစ်မှာပါ။ရေဝေရေလဲတတော်တွေပြန်ဖြစ်ထွန်းအောင်လုပ်နိုင်ရင်မြန်မာပြည်က၁၀နှစ်အတွင်းစိမ့်လန်းတဲ့ရေမြေတောတောင်တွေနဲ့ပြန်ပြီးတော့တာယာလာပါလိမ့်မယ
်။ဒီတော်ရဆင်ကတော့ ARD မြေဆုံစီမံကိန်း NLD အစိုးရတကယ်တော့ရက်ဆိုင်နိုင်ငံရတော့သူတကယ်ကိုချီးကျူးမိပါတယ်ဆိုပြီးတော့ဒီတော်ရရှင်အောင်ဆန်းသူရင်ရေးလာတာပါကြော်ကြော်ဆိုတဲ့ Facebook ပေါ်ကတော်ရရှင်ကတော့ဒီလိုမျိုးလုပ်ငန်းရက်တွေဒီစဲတီဆောင်ရေးဒါမှမဟုတ်စဲရက်တန့်ရေးဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လူထုတရက်လုံးကိုအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိစွာနဲ့ခြားပြတင်ပါတယ်ဆိုတော့တိုက်တွန်းလာပါတယ
်မြစ်စုံမြင့်ညာမြစ်ဝါမှာတိဆောက်မဲ့စဲတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုပွင့်လင်းမြင်သာအောင်ခြားပြတင်ပါပြီလူတို့အထူးသဖြင့်ဒေသခံပြည်သူတွေပြီးတော့မြစ်ကြောင်းတစ်လျှောက်အသက်မွေးနေသူတွေအပြင်နောင်လာနောင်သားထိအောင်ရေရှည်စဉ်းစားသင့်ပါတယ်ပြောရရင်တော့ကချင်ပြည်နယ်မှာလက်စစ်မီးရအခုလက်ထိမရသေးပါဘူးလွန်ခဲ့တဲ့9နှစ်လောက်ကထင်ပါတယ်နိုင်ငံသားသတင်းတပုတ်မှာဒီလက်စစ်တားခွဲဝေရရှိမှုဓာတ်ကရရှိငွေခွဲယူမှုစစ်ုံတိဆောက်တဲ့နေရာမှာတပ်တန်းဘလောက်မှနိုင်ငံကိုပြန်လွှဲပေးမယ်ဆိုတဲ့သဘောတူညီချက်စရီကိုကြားသိခဲ့ရပါတယ်မိမိတို့တိုင်းပြည်မှာရှိတဲ့ဒေသခံတိုင်းသားတွေရဲ့နေမြေမိမိတိုင်းပြည်ရဲ့လူရည်သုံးပုံတစ်ပုံဒါမှမဟုတ်လေးပုံတစ်ပုံအသက်မွေးဝမ်းကြောင်းပြုနေရတဲ့တိုင်းပြည်ပိုင်းရဲ့မြေကြီးကိုအရင်ပြုပြီးတော့မှတိုင်းပြည်တိုးတက်မှာလားဒါမှမဟုတ်သူတို့တိုင်းပြည်ပဲတိုးတက်မှာလားကိုယ့်ရဲ့နိုင်ငံပိုင်းသဘောအရင်းမြစ်ကိုကိုယ့်တိုင်းသားတွေပဲသုံးဆွဲပြီးတော့အကျိုးအမြတ်အပြည့်အဝခံစားစေချင်ပါတယ်အဲ့ဒီစီရီမဆောက်တော့ရောကိုယ့်ရဲ့တိုင်းပြည်ဘာဖြစ်သွားမှာလဲကျွန်တော်လိုပဲပြည်သူတွေအားလုံးဒီအဖြစ်တွေကိုသိကျင်နေတယ်ဆိုတာနိုင်ငံခေါင်းဆောင်တွေကိုအသိပေးလိုပါတယ်တရုတ်တွေကတော့မြန်မာနိုင်ငံရဲ့ဒီသဘောအရင်းမြစ်ကိုတုံးပြီးတော့သူတို့နိုင်ငံတိုးတက်ကြီးပွားဖို့လုပ်မှာပဲအသေးကြပါရယ
်ဒါကတော့ဒီဆယ်ရီတိဆောက်ပြီးသွားရင်တော့အကျိုးမြတ်တွေရမှာကတဖက်နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကအလူလူကအကျွင်းကျယ်ပဲရပါမယ်ဆိုရဒီသောရရှင်ကြော်ကြော်သူ့ရဲ့ဖြစ်မြင်ယူဆချက်ကိုရေးလာပါတယ်သောရရှင်ဝင်းတက်မင်းကတော့ပိုလန်မှအစီအမံခံကိုသူလုံးဝကန့်ကွက်ပါတယ်တဲ့
ပိုလန်မှစီမံကိန်းကတော့မြန်မာပြည်ရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်စေနိုင်တာကြောင့်လုံးဝကန့်ကွက်ပါတယ်မြန်မာပြည်ကအဲ့ဒီပိုလန်မှကိုနိုင်ငံတကာကူညီနဲ့ကိုယ်တိုင်ဖောက်မှလာတရုတ်ကတော့မယုံတဲ့အတွက်မြန်မာပြည်ထဲမှာထင်သလိုဖြတ်တန်းသွားလာခွင့်မပေးသင့်ပါဘူး
ပိုလန်မှအစီအမံကိန်းလုံးဝဖောက်ခွဲမပြုပါဘူးလို့မင်းတပ်မင်းကရေးလာတဲ့အချိန်မှာသူရန်ထူးဆိုတဲ့သောရရှင်ကလည်းဒီသောရရှင်မင်းတပ်မင်းလိုပဲသဘောထားရှိကြောင်းအခုလိုရေးလာပါတယ်
။ကျောက်ဖြူကူမင်းယထာလန်ကာလန်မဖောက်ဖို့အရေးကြီးပါတယ်။မြန်မာနိုင်ငံကိုဖြတ်ပြီးရေနဲ့စေကန်းအထိဆက်သွယ်ရေးလမ်းကြောင်းတွေဖောက်လို့ပါကမြန်မာနိုင်ငံအန်ဒီရရှိပါတယ်။မြန်မာတွေမဟာဗျူဟာမိတ်ဆွေဆိုပြီးနောက်ကျောဓာတ်နဲ့အထူးခံနေရတာကြားပါပြီ။
ဒီသောရရှင်နှစ်ယောက်ကတော့ပိုလန်မှအစီအမံကိန်းကိုအထူးကန့်ကွက်ပါတယ်ဆိုရယ်ရေးလာကြတာပါကန့်ကွက်တာကတော့သူတို့နှစ်ယောက်တည်းမဟုတ်ပါဘူးနော် Facebook ပေါ်ကစာရွေးအားလုံးဖော်ပြဖို့အချိန်မလောက်လို့ဒါဒီတချို့တွေကိုပဲကြွေးချယ်ပြီးဖော်ပြရတာဖြစ်ပါတယ်ဒါကဗီဒီယိုကတင်ဆက်ပေးခဲ့တဲ့ဒီမြန်မာနိုင်ငံကအစဲရီကိစ္စနောက်ပြီးမြန်မာနိုင်ငံကိုဖျက်ပြီးတော့ပိုလန်မှအဖောက်လုပ်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကဒီသတင်းပေါ်မှာအခြေခံပြီးတော့သူတို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အမှတ်ချက်တွေကိုဝေမျှပေးတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီမှာနဲ့ရက်ချင်ပါတယ်။ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးဦးမှာဖြစ်ပါလိမ့်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းထင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိုက်တက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးဖို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲ VOA Bambis News ဆိုရဲ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်တွေကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့တေးတောင်းလာတဲ့သတို့ရှင်တွေကိုအလှည့်ပေးချင်ပါတယ်နော်။သခိုင်းတိုင်းဝမ်တုံမျိုးနယ်ကကိုမိုးထက်အာကာကတော့ရဲဝေးကချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီသောရဆင်တောင်းဆိုထားတဲ့ဖြူဖြူကြော်သိမ်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေတောင်းတဲ့သောရဆင်တွေရောသူ့ရဲ့ဒီရဲဝေးကချက်တငယ်ချင်းတွေအားလုံးရောတဲချစ် VOA သောရဆင်တွေရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်아이고나내려봐내샤레쳤다나오야사랑아리난다야니라이차지금잠가내나참아마싶지니라참판가피면자자난다바와마호라나하루다지어마라미진대지바고마트고마트오라라내하마시라바나이와미라냐보아쇼페타내로드냐들고공가치니미즈라이다심바네시에야드냐쿵마아파마치마내저스모소야야스피드스
ကျွတ်တဲ့တည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပေးထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ရှင်ဖန်ကဖြစ်ရင်ကြာလင်းတော်ဝါမဟုတ်လား။မဟာလူသားချောင်းမှာတော့မင်းပြီးသေးရဲ့လား။ဘာကောမတော်မတူတာတော့မင်းဟာမသိတော့ပါ။အ
မေဒနာကျော်ရဲ့မြမပြီမဘေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ရှမ်းတိုင်းသားတွေရဲ့ညီလာခံနဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်နိုင်ရေးအလားအလာပဲလို့ရှိမလဲဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA မန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
ဒီကတဲ့ရပိုင်ကထိုင်းနိုင်ငံချင်းမိုင်မြို့မှာရှမ်းပြည်ညွတ်ရေးကော်မတီအစည်းအဝေးတရားကျင်းပပါတယ်။အဲ့ဒီအစည်းအဝေးကိုရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အင်အားစုတွေပြည်ရင်းပြည်ပရှမ်းအဖွဲ့အစည်းတွေတက်ရောက်ကြပြီးရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဥက္ကဋ္ဌလည်းဖြစ်ရှမ်းတိုင်းသားခေါင်းဆောင်ကြီးလည်းဖြစ်တဲ့ဦးခွန်ထွန်းဦးကအဖွင့်အမှားစကားပြောပါတယ်။အဲ့ဒီမိခွန်မဦးခွန်ထွန်းဦးကလက်ရှိကာလအစိုးရနှစ်ဖွဲ့လိုလိုဖြစ်နေတာပြည်တော်စုလွှတ်တော်ရဲ့သဘောထားနဲ့ဆန့်ကျင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ရှမ်းပြည်နယ်လွတ်တော်ကဆုံးဖြတ်လိုက်တာစတဲ့အချိန်ဒီအချက်လက်တချို့ကိုထောက်ပြပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်နေပြီလို့ပြောဆိုခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်သေးလို့တိုင်းပြည်ဟာအရင်ခေတ်တုန်းကလိုဒုံရင်ဒုံရင်အခြေအနေကိုဆိုင်းနေတယ်လို့လည်းဝေဖန်သွားပါသေးတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သင့်သလားဆိုတာမေးခွန်းမဟုတ်ပေမဲ့ဘယ်အချိန်မှပြင်ရမလဲဆိုတာကတော့အငင်းပွားစရာပါခုတစ်ပတ်အဲ့ဒီပြဿနာအကြောင်းဆွေးနွေးတင်ပြသွားပါမယ်
ကြည့်ခဲ့တဲ့သမရဦးသိန်းစင်အစိုးရတက်တန်း9နှစ်တာကာလကိုပြန်ကြည့်မယ်ဆိုရင်လေဖွဲ့စည်းပုံပြင်ရေးကိုငင်းပယ်ခြင်းမပြုခဲ့ပါဘူးအလားတူတက်မတော်ခေါင်းဆောင်တွေဘက်ကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ခံတယ်ဆိုပြီးပြောဆိုထားခဲ့ပါတယ်ဒါပေမဲ့ဘာအချက်တွေကိုပြင်ရမလဲဘယ်နည်းဘယ်ပုံပြင်ရမလဲဘယ်အချိန်မှပြင်သင့်တယ်လဲဆိုတာကိုတော့သဘောထားမတူညီကြပါဘူးဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ရင်အရင်သမရဦးသိန်းစင်အစိုးရနဲ့တက်မတော်တို့သဘောထားချင်းတူညီရာတွေ့ရပါတယ်။အဲ့ဒါကတော့လက်နက်ကင်တိုင်းသားတွေနဲ့အပြစ်ခက်ရစဲရေးလုပ်မယ်။အပြစ်ရထားတဲ့အခြေအနေအောက်မှာနိုင်ငံရေးကိစ္စတွေကိုစပွဲဝိုင်းပေါ်မှာဆွေးနွေးကြမယ်။အဲ့ဒီဆွေးနွေးလို့ရလာတဲ့ရလဒ်တွေကိုလွှတ်တော်ကနေအတည်ပြုပြီးဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်သွားမယ်လို့ဆိုပါတယ်။အဲ့ဒီအချိန်လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်ခေါင်းဆောင်နဲ့တိခိုင်ဖြိုးပါတီနဲ့အမတ်တွေကတော့ဖွဲ့စည်းပုံတွေကအချက်လက်တချို့ကိုစောစောစီစီပြင်ကျင်ပါလေဒီလိုနဲ့လွတ်တော်တက်တန်း9နှစ်တာကာလအတွင်းဖွဲ့စည်းပုံပြင်ရေးကိုစူးစမ်းကြပေမဲ့နောက်ဆုံးတက်မတော်ဘက်ကသဘောမတူတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ
်2010ရာဖြတ်ရွက်ောက်ပွဲနဲ့ပထမအကြိမ်လွတ်တော်တဲ့ရောက်သွားတဲ့ NLD ကလည်းဖွဲ့စည်းပုံကိုစောစောစီစီပြင်ကျင်တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြသပါတယ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီး NLD ကပြင်ကျင်တဲ့အချက်တွေနဲ့အဲ့ဒီအချိန်တူရောက်ရှိမှခေါင်းဆောင်နဲ့ပြည်ခိုင်ပြိုးအုပ်စုဘက်ကပြင်ကျင်တဲ့အချက်တွေမတူကြပေမဲ့တူရောက်ရှိမှရဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုတွေ NLD ကပူးပေါင်းပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒါလည်းအောင်မြင်မှုလုံးဝမရခဲ့ပါဘူး။ NLD ပါတီ2015ရွေးကောက်ပွဲကိုအနိုင်ရလွှတ်တော်ကိုလွှမ်းမိုးပြီးအစိုးရဖြစ်လာတဲ့အခါဖွဲ့စည်းပုံပြင်ရေးကိစ္စပြောစံဆိုတာသိမကြားရတော့ပါဘူး။ပြီးခဲ့တဲ့မြန်မာနှစ်တကူကာလသမရဦးထင်းကျော်ရဲ့မိခွန်းထဲမှာဖွဲ့စည်းပုံကိစ္စထည့်သွင်းပြောဆိုတာကလွဲပြီးအခြားပါလှုပ်ရှားမှုမှမတွေ့ကြရတော့ပါဘူး။တချို့နိုင်ငံရဲ့ကဲခတ်တွေကတော့ တော်စားစုကြီးကိုယ်တိုင်ပြီးပင်လင်းတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစေရေး NCA စာချုပ်လမ်းကြောင်း21ရာစုပင်လုံးကြီးလာကလမ်းကြောင်းတိုင်းသွားပြီးအဲ့ဒီကရာလတ်တွေထွက်လာတဲ့အချိန်ကြမှာဖွဲ့စည်းပုံပြင်ရေးအကောင့်ထဲပေါ်တော့မယ်လို့မှန်းဆမှုတွေလည်းရှိနေကြပါတယ်လူချင်းတွေမျိုးမှာရှမ်းတိုင်းသားခေါင်းဆောင်ဥက္ကဋ္ဌဦးရဲ့အခုလိုဝေဖန်ချက်ထွက်ပေါ်လာတာပါ
ပုံပွင့်လင်းလင်းပြောရရင်အရင်ဆရာနာရှင်တွေရေးဆွဲပေးထားတဲ့2000ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတိုင်းရင်းသားအချင်းချင်းသွေးကွဲစေတဲ့အချက်ဒီမိုကရေစီနိုင်ငံတည်ထောင်လို့မရအောင်အကန့်အသတ်ဖြစ်စေတဲ့အချက်တက်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းတွေကျူးဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်စတာတွေအများကြီးပါဝင်နေပါတယ်အခြားတစ်ဖက်ကိုပြန်ကြည့်ရင်ဒီကနေ့အချိန်ဟာအမျိုးသားယဉ်ကျေးစီရေးကိုပြန်လည်တည်ဆောက်နေတဲ့အချိန်တိုင်းသားစည်းလုံးညီညွတ်ရေးကိုပြန်ပြီးတည်ဆောက်နေခြင်းငြိမ်းချမ်းရအောင်ကြိုးပမ်းအားထုတ်နေရခြင်းတိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်အားကျုံမှန်တဲ့ဆောင်ရွက်နေရခြင်းလည်းဖြစ်ပါတယ်။အဲ့ဒီလိုအကောင့်ထဲဖောနေတဲ့လုပ်ငန်းတွေအောင်မြင်မှုရဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေကအဟံအတားဖြစ်နေတယ်ဆိုတာကလည်းငြင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။တနည်းပြောရရင်လက်နက်ကိုင်တိုင်းရင်းသားတွေနဲ့ NCA စာချုပ်လက်မှတ်ထိုး21ရာစုပင်လုံညီလာခံတွေတစ်ခုပြီးတစ်ခုကျင်းပ။အဲ့ဒီကအဖြေရလာမှရလာတဲ့အချက်တွေကိုဖွဲ့စည်းပုံပြင်ရေးဆိုတာဘယ်ချိန်ဘယ်ကာလမှဖြစ်နိုင်မယ်ဆိုတာဘယ်သူကမှအတက်မပြောနိုင်ပါဘူးလက်ရှိငင်းငယ်ဖြစ်စဉ်ကိုကြည့်ရင်ငင်းငယ်ရေးမှာမရေမရမတေချာမှုပုံများလာတာကိုတောင်တွေ့နိုင်ပါတယ်တကယ်လက်တွေ့တိုင်းရင်းသားတွေနဲ့ညှိနှိုင်းတိုင်ပင်နေတဲ့ကိစ္စတွေပြေလည်မှုမရတဲ့နေရာမှာလဲအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်ရတဲ့အချက်အများကြီးပါဝင်နေတာကိုလည်းသတိပြုမိနိုင်ပါတယ်အလားတူအခြားသောတိုင်းပြည်တည်ငြိမ်ရေးဒီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ်
။ဒီအတွက်သေချာတာတစ်ခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြည်လည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုမြင်မြင်ပြင်နိုင်လေကောင်းလေပါပဲ။ဒီအတွက်လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူး။လက်ရှိဖွဲ့စည်းပုံကို NLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်နိုင်ကြပါလဲ။နေဆိုစဉ်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအောင်မြင်မှုရစေဖို့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးတဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းသွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှာသိကြပါလေဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအပေါ်စည်နာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဘူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိအချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီတော်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ကြရပါခင်ဗျာပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000ထိကျတဲ့အစီအမြင့်ဇိမ်ခံယထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်ဟောင်ကောင်မှာတော့ပေါက်စီပွဲတော်ရဲ့ပိတ်ပွဲအဖြစ်လူတဒါဇင်လောက်ဟာပေါက်စီတွေတွဲလောင်းချိန်ထားတဲ့မျောစင်ပေါ်တက်ပြီးပေါက်စီလူခဲ့ကြပါတယ်အခုလိုထူးခြားဆန်းပြတဲ့သတင်းတွေကိုကိုငင်းညံ့တဲ့သူမက်ခင်ဖြူတွေးတို့ကတင်ပြထားပါတယ
်ဂျပန်နိုင်ငံကမီးရထားကုမ္ပဏီတစ်ခုဟာလက်မှတ်တစ်စောင်ကိုဒေါ်လာ1000အထိကျတင်နိုင်တဲ့အစိမ့်မြင့်ဇိမ်ခံယထားခီးစဉ်တစ်ခုကိုမိတ်ဆက်လိုက်ပါတယ်တိုကျိုကနေဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုအထိ၄ရက်ကြာခီးရေးအတွက်ယထားရဲ့အစိမ့်မြင့်ဆုံးအခန်းကနေစီးနင်းသွားရမှာဖြစ်ပါတယ်ရွှေရောင်တုတ်လင်းထားတဲ့ဇိမ်ခံယထာရှိခိရှိမဟာရိုးရမြက်ဖြာတာတာမီအိယက်ခင်းနေအပါဝင်ဟီနိုကီလို့ခေါ်တဲ့တစ်သားရေချိုးကန်နောက်ပြီးအပြင်ဘက်ကိုမြင်နိုင်တဲ့မှန်တွေတက်ဆင်ထားတဲ့ယထာတွဲတွေအပြင်စားတောက်တဲ့အတွဲမှာစန်းနီယာတီဖြော်ပြမဲ့သူတွေပါပါဝင်ပါတယ်အနိုင်ဆုံးဈေးကဒေါ်လာ3000နီးပါးရှိပြီးတော့ရက်တို2ရက်တာခရီးသွားရမှာဖြစ်ပါတယ်မက်ရှလာ2018ခုနှစ်အထိတော့ထိုင်းကုန်တွေအလုံးရောင်းချပြီးသားလည်းဖြစ်ပါတယ်ဇိမ်ခံယထာပထမဆုံးစီးကွင်းရတဲ့ခရီးသည်33ဦးဟာစိတ်ဝင်စားဖွယ်ရာနေရာတွေဖြစ်တဲ့ရေဘူးစခန်းတွေဂျပန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ရင်ကျိမှုအမွေအနှစ်နေရာတွေကိုလည်းတွားရောက်လည်ပတ်ခွင့်ရမှာဖြစ်ပါတယ်။ဒီယထာလက်မှတ်ဟာယထာပေါ်နဲ့ယထာအပြင်ဘက်သွားလည်တဲ့နေရာတွေမှာစားတောက်တဲ့ကုန်ကျစရိတ်တွေပါပါဝင်ပြီးဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုလိုဇိမ်ခံယထာခီးစဉ်တွေရေပန်းစားလာပြီးကုမ္ပဏီတွေကလည်းအပြိုင်ဆိုင်ခရီးသည်တွေကိုဆွဲဆောင်ဖို့ကြိုးစားနေတာပါခင်ဗျာ။
ဒီကနေ့ရပိုင်ကထိုင်းနိုင်ငံချင်းမဲမြို့မှာရှမ်းပြည်ညွရေးကော်မတီအဖွဲ့ကလမ်းတစောင်းကိုဒေါ်လာ၁,၀၀၀ကျပ်ပြီးတော့ပေါက်စီလူကေစားပါတယ်။ရာစနနာရီအထိမှာလူ၁၂ယောက်ကပေချောက်ဆယ်မြင်းနဲ့ပေါက်စီမျိုးစင်ဘော်ကိုတက်ပြီးတော့ပေါက်စီတွေကိုလူကြတာပါ။မျိုးစင်ထိမှာရှိတဲ့ပေါက်စီကိုရတဲ့သူကမိသားစုအတွက်ကံကောင်းခြင်းတွေကိုတည်ဆောက်လာနိုင်မဲ့သူဖြစ်ပါတယ်။ ဟောင်ကောင်ကျွန်းထဲမှာရှိတဲ့ချန်ချောင်းကျွန်းပေါ်မှာနေစဉ်ကျင်းပါတဲ့ဒီပွဲဟာခုနှစ်ရာကျင်းပါတာဖြစ်ပြီးတော့ဒေသခံတွေရဲ့ဗုဒ္ဓမွေးနေ့ပွဲကျင်းပါတဲ့ပွဲနဲ့လည်းတိုက်ဆိုင်ပြီးတော့ကျင်းပါတာပါ။လူပေါင်း၅000နီးပါးပွဲတော်အတွက်လာရောက်ခဲ့ကြပြီးတော့ရောင်စုံစီတန်းလက်လျှောက်ပွဲကိုလည်းကြည့်ရှုကြပါရစေ။
နိုင်ငံတကာကစက်ပုတ်ချင်ကြရတဲ့ဆက်ရုပ်တွေနဲ့ချင်ကြိုင်ကိုတရုတ်နိုင်ငံဆက်ရုပ်တီထွင်ဖန်တီးသူတွေကမြောက်ဘရင်လို့နာမည်ပေးထားတဲ့ဆက်ရုပ်ကိုဖန်တီးလိုက်ပါတယ်။မြောက်ဘရင်ဆက်ရုပ်ဖန်တီးသူတွေတဲ့ကတအူးဖြစ်တဲ့ဆွန်ရှီချန်းကဆက်ရုပ်ဟာအပိသက်မတီဆောက်ရသေးပေမဲ့နောက်နှစ်မှာပြီးမယ်လို့ခန့်မှန်းထားပါတယ်။ဒီဆက်ရုပ်ကို နှစ်လအတွင်းတိစောက်ထားတာဖြစ်ပြီးတော့အလေးချိန်၄တန်ရှိတယ်လို့ကုန်ကြစေဒေါ်လာငွေ၁၄တန်းလောက်ကုန်တယ်လို့လည်းပြောပါတယ်။အမေရိကန်ဆက်ရုပ်အသင်းမက်ဂါဘော့နဲ့ရှင်ဖို့ဆက်ထားဖြစ်ပါတယ်။အမေရိကန်အသင်းရဲ့အကေတူမက်ဂါဘော့ဆက်ရုပ်ကြီးကိုတရုတ်မျိုးသားကပြောပါတယ်။ပထမအဦးဆုံးဆက်ရုပ်တွေတပ်ပုတ်တာကိုအမေရိကန်မက်ဂါဘော့အသင်းနဲ့ဂျပန်ဆူဒိုဘက်ရှိအသင်းတို့ရှင်ပြိုင်
တင်ဆက်တဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ဗီအိုအနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဗီအိုအေကိုတည်တဲ့ချင်းတောင်းနေတဲ့ဆိုရင်တော့ဗီအိုအီးမေးလ်လိပ်စာဘမ်မစ်@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ voa မြန်စာရေးကြီးစာတိုက်အမှတ်745ကိုစာရေးသားပေးဖို့နိုင်ပါတယ်ခင်ဗျာ။ဒီကန ါတယ်ခုတော့ဒရင်ချင်းရုပ်ကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ
်နောက်ဆုံးချော်ပြင်သစ်သမရရွေးကောက်ပွဲတွေကိုဒီကနေ့ချင်းပါနေတာမှာတော့မဲဆန္ဒရှင်တွေမဲပေးနေကြပါပြီပြင်သစ်ခက်တဲ့တမိုင်းမှာအခြေတင်ညင်းပွားပွဲအများဆုံးရွေးကောက်ပွဲတစ်ခုဖြစ်တယ်လို့လည်းပြင်သစ်ပြည်သူတွေကပြောဆိုကြပါတယ်ကမ္ဘာလုံးဆိုင်ရာဖြစ်တည်မှုနဲ့အတူလက်ရောညီတွေဆက်လက်နေတိုင်းမလားဒါမှမဟုတ်လဲဥရောပသံတမကကနေခွဲထွက်ပြီးကိုပိုင်လမ်းကြောင်းတစ်ခုကိုဖော်ဆောင်မလားဆိုတာကိုဆုံးဖြတ်မဲ့ရွေးကောက်ပွဲလို့လည်းပြောဆိုကြပါတယ်အလို့အကန်ရွှေပြောင်းဝင်ရောက်မှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကြီးစိုးထားတဲ့ဒီကနေ့ကျင်းပနေတဲ့ဒုတိယနဲ့နောက်ဆုံးအချော့သမရရွေးကောက်ပွဲမှာတော့ဥရောပသံတမကကိုလိုလားသူစီးပွားရေးဝန်ကြီးဟောင်းအလဲလဝါဒီအီမန်နျူအယ်မက်ခရွန်နဲ့ရွှေပြောင်းအခြေချမှုကိုဆန့်ကျင်သူအမျိုးသားရေးဝါဒီမရင်းလက်ပန်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်အမေရိကန်နိုင်ငံသားတဦးကိုစန့်ကျင်ရန်လိုမှုနဲ့ထပ်ပြီးဖမ်းဆီးလိုက်တယ်လို့မြောက်ကိုရီးယားကပြောဆိုပါတယ်ကင်ဟတ်ဆောင်ဆိုကိုမနေ့စနေနေ့ကဖမ်းဆီးတာလို့မြောက်ကိုရီးယားနိုင်ငံပိုင် KCND သတင်းမှာပြောဆိုသွားပါတယ်ပြုံရန်တက္ကသိုလ်သိပ္ပံနဲ့နည်းပညာဌာနမှာအလုပ်လုပ်နေသူလို့လည်းသတင်းမှာဖော်ပြပါတယ်နိုင်ဂျီးရီးယားနိုင်ငံချီဘုံမြို့ကနေဘိုကိုဟာရမ်အစွန်းရောက်ပြီးပြန်ပြေးဆွဲခဲ့တဲ့အကြောင်းသူ82ဦးတို့ကိုဒီကနေ့တနင်္ဂနွေနေ့မှာမြို့တော်အဖူကြာကိုဆက်ရောက်လာခဲ့ပါပြီရဟယင်ပေါ်တက်ဖို့တန်းစီနေတဲ့မိန်းကလေးငယ်တွေရဲ့ဓာတ်ပုံကိုနိုင်ငံတကာချက်ချင်းဒီအတင်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတာကိုတွေ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်။ VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိ line meter 2495 3251နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.